မြန်မာနိုင်ငံဟာမူရင်းစေဝါတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာလိုက်နာရမယ့်တာဝန်တွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့နိုင်ငံ၃နိုင်ငံထဲမှာပါဝင်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့နိုင်ငံတကာမူရင်းစေဝါထိန်းချုပ်မှုမဟာဗျူဟာအစီရင်ခံစာ International Narcotics Control Strategy Report INCS ကဖော်ပြလိုက်ပါတယ်။အမေရိကန်ထက်လွှတ်တော်ကိုတင်ပြတဲ့2012ခုနှစ်မတ်လ9ရက်နေ့စွဲနဲ့အစီရင်ခံစာကအပိုင်းနှစ်ပိုင်းပါဝင်ပြီးတော့ကုလသမဂ္ဂကမူရင်းစေဝါနဲ့ပြစ်မှုဆိုင်ရာသဘောတူညီချက်မှာပါတဲ့နိုင်ငံတကာလိုက်နာရမယ့်တာဝန်တွေကိုလိုက်နာဆောင်ရွက်မှုရှိမရှိအကဲဖြတ်လေ့လာတဲ့စာရန်ဖြစ်ပါတယ်။မူရင်းစေဝါနဲ့ဓာတုပစ္စည်းထိန်းချုပ်မှုအပိုင်းမှာနိုင်ငံပေါင်း115နိုင်ငံကိုအကဲဖြတ်ထားပါတယ်။ဒုတိယပိုင်းမှာတော့တရားမဝင်ငွေလွှဲပြောင်းမှုနဲ့ဗန္ဒာယီပြစ်မှုတွေကိုဖော်ပြထားပြီးတော့တရားမဝင်ငွေလွှဲမှုဆိုင်ရာအဓိကကျတဲ့နိုင်ငံပေါင်း66နိုင်ငံကိုလေ့လာသုံးသပ်ပါတယ်။ဒီစီရင်ခံစာအရမြန်မာနိုင်ငံဟာအခုတည်းထိကမ္ဘာမှာဘိန်းအဓိကထုတ်လုပ်နေတဲ့နိုင်ငံတစ်ခုဖြစ်နေစေဖြစ်ပြီးတော့အာဖဂန်နစ္စတန်နိုင်ငံပြီးရင်ဘိန်းမြူပမာဏအများဆုံးထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံတစ်ခုလည်းဖြစ်နေပါတယ်။ဒါအပြင်မြန်မာနိုင်ငံဟာ1996ခုနှစ်ကစလို့ဒေသတွေမှာ ATS လို့ခေါ်တဲ့ Amphetamine Type Stimulants Amphetamine မျိုးစားစိတ်ကြွဆေးပြားအဓိကဖြန့်ဖြူးတဲ့နိုင်ငံတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့2011ခုနှစ် INCS အစီရင်ခံစာထုတ်ပြီးကလေးကမြန်မာအစိုးရအနေနဲ့မူရင်းစေဝါနှိမ်နင်းရေးအတွက်ပေါ်ပြီးတော့ပွင့်လင်းမြင်သားတဲ့ကြိုးပမ်းအားထုတ်မှုတွေလုပ်ခဲ့ပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အမေရိကန်အစိုးရနဲ့လည်းပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ခိုင်မာတဲ့စိတ်အားထက်သန်မှုတွေဖော်ပြခဲ့ပါတယ်လို့လည်းအစီရင်ခံစာကတင်ပြပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့အဂတိလိုက်စားမှုတရားဝင်ဖော်ထုတ်ရေးနဲ့လက်ရှိကျင့်သုံးနေတဲ့မူရင်းစေဝါနှိမ်နင်းဆိုင်ရာဥပဒေစိုးမိုးမှုရှိရေးတို့အတွေ့ပို့ပြီးတော့ပြည်စုံနဲ့ရင်းမြစ်ပစ္စည်းအင်အားတွေတုံးပြီးတော့အားစိုက်ကြိုးပမ်းဆောင်ရွက်ရလိမ့်မယ်လို့စီရင်ခန်းစားကတိုက်တွန်းပါတယ်